ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့နှစ်သစ်ကူနှုတ်ခွန်းဆက်သွင်းလွှာမှာကွန်လွန်တော့မဲ့2019ကိုစိတ်ပြက်အားငယ်စပွဲသုံးသပ်ထားပေမဲ့2020နှစ်သစ်အတွက်တော့လူငယ်တွေပေါ်ယုံကြည်အားထားလို့ပိုးကောင်းတဲ့အနာဂတ်ကိုဖန်တီးဖို့မျှော်လင့်ချက်တွေအပြည့်ရှိနေပါတယ်။ဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ယုံက VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးမှာပါရှင်။
ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးအကဲအန်တိုနီယိုဂူတာရက်စ်က2020ပြည်နှစ်နဲ့လာမယ့်ဆယ်စုနှစ်သစ်တစ်ခုလုံးကိုမျှော်မှန်းကြည့်ရမှာတော့စိုးရိမ်စိတ်တွေနဲ့ရောမျှော်လင့်ချက်တွေနဲ့ပါရောပြွန်လို့နေပါတယ်။နှစ်သစ်ကိုကြိုဆိုရင်းသူကအနာဂတ်မှာစောင့်ကြုံနေတဲ့မသေးချာမရေရာမှုတွေနဲ့မလုံခြုံမှုတွေကစိုးရိမ်စိတ်ကိုဖြစ်ပေါ်စေရတဲ့အကြောင်းရင်းတွေပါလို့ဆိုပါတယ်။လူသားတွေအကြားမညီမျှမှုတွေနဲ့အမုန်းတရားတွေတိုးလာတာတွေပြိပကစစ်ပွဲတွေကဘာဂျိုပူနွေးလာတာတွေဟာကဘာကြီးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုလက်တလောချင်းချောက်နေတယ်လို့သူကယုံကြည်နေပါတယ်။အထူးသဖြင့်ကဘာပတ်ဝန်းကျင်ဥရုယာတီပြောင်းလဲမှုဟာရေရှည်ပြဿနာတစ်ခုဖြစ်ုံသာမကမျက်မှောက်ကာလမှာထင်ထင်ရှားရှားကြီးရင်ဆိုင်နေရတဲ့အန္တရာယ်တစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။ကဘာကြီးလောင်ကျွမ်းနေချိန်မှာလက်ရှိမျိုးဆက်ကဘာမှမေမေရရမလုပ်ပဲနေတာကိုဒီအတိုင်းကြည့်နေလို့တော့မရတော့ဘူးလို့သူကပြောပါတယ်။
But there is also hope. This year, my New Year's message is to the greatest source of that hope, the world's young people. From climate action.
ညလုံးချက်တွေရှိနေပါသေးတယ်။ဒီနေ့ကျွန်တော်ရဲ့နှစ်သစ်ကူအမှာစကားကဘာလဲဆိုတော့အနာဂတ်ညလုံးချက်တွေရဲ့အကြီးမြင့်ဆုံးအရင်အမြစ်ကကမ္ဘာလူငယ်တွေဆိုတာပါပဲ။ဥရုယာတီပြောင်းလဲမှုကစလို့လူမှုရေးတရားမျှတမှုကြားမသာရုံညီမျှရေးနဲ့လူအခွင့်အရေးကိစ္စတွေအားလုံးမင်းတို့တွေရဲ့မျိုးဆက်ဟာရှေ့တန်းတပ်ဦးမှာရှိနေမှာဖြစ်တယ်လို့ထိတ်တန်းသတင်းတွေအဖြစ်လဲဖန်တီးပေးရပါမယ်။မင်းတို့ရဲ့တန်ဋိဌာန်စိတ်ဓာတ်နဲ့စိတ်အားထက်သန်မှုကိုလေးစားလို့မဆုံးနိုင်ပါဘူး။အနာဂတ်ကိုပုံဖော်ဖို့မင်းတို့တွေမင်းတို့ရဲ့အခန့်ကဏ္ဍကိုမှန်မှန်ကန်ကန်တောင်းဆိုနေကြတာပါ။မင်းတို့နဲ့အတူငါရှိနေပါမယ်။မင်းတို့နဲ့အတူကုလသမဂ္ဂအဖွဲ့ကြီးအတူရှိနေပါလေ။ကုလသမဂ္ဂအဖွဲ့ကြီးဟာမင်းတို့ပိုင်တဲ့အဖွဲ့ကြီးပါ။
စက်တင်ဘာလတုန်းကတော့ကုလသမဂ္ဂအဖွဲ့ကြီးက Fridays for Future အနာဂတ်အတွက်တောက်ကြနေများဆိုတဲ့ကမ္ဘာလုံးဆိုင်ရာကြောင်းသားများလှုပ်ရှားမှုအဖွဲ့ကြီးကိုကုလသမဂ္ဂအဖွဲ့ကြီးရဲ့ပတ်ဝန်းကျင်ဆိုင်ရာစုချင်းမြင်ခဲ့ပါတယ်။အဲ့ဒီကမ္ဘာလုံးဆိုင်ရာကြောင်းသားများလှုပ်ရှားမှုအဖွဲ့ဟာဆွေဒင်ဆွေကျော်သက်မင်းကလေး Greta Thunberg ရဲ့ဖလောင်အာနိတင်တန်းငွေတွေရှော့ချရေးလှုံ့ဆော်တောင်းဆိုနေမှုကိုအားကြပြီးဖွဲ့စည်းပေါ်ပေါက်လာတာပါ။ကဘာကြီးပူနွေးလာမှုကကဘာဂျိုပေါ်ကတက်ရှိဘဝတွေကိုအန္တရာယ်ဖြစ်ချင်းချောင်းနေတယ်လို့ယုံကြည်နေသူကုသားတဲ့စာလူငယ်လှုပ်ရှားတက်ကြွသူတွေရဲ့ဥဆောင်လမ်းပြတစ်ယောက်ဖြစ်ပါတယ်။လူငယ်တွေသူတို့ယုံကြည်ရတယ်ထုတ်ဖော်ပြောဆိုရတဲ့လူငယ်တွေမြင့်မြင့်မားမားတွေးခေါ်တာကိုဒီကဘာကြီးလိုအပ်နေတယ်လို့သူကပြောပါတယ်။လူငယ်တွေအနေနဲ့ကိုလုံနိုင်တဲ့နေပယ်တွေကိုတိုးချဲ့ချဲ့ထွင်လုပ်ကန်ကြဖို့နဲ့လက်ရှိမျိုးဆက်တွေကိုဖိအားတွေဆက်လက်ပေးနေဖို့ကိုလည်းသူရဲ့နှခွန်းဆက်သဝင်လွားမှာတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ
I wish you peace and happiness in 2020 thank you